လူထိခိုက်သေးဆုံးမှုတွေရှိတဲ့အထိဖြစ်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကဆန္ဒပြခွဲကိုမြန်မာနိုင်ငံသားတွေအနေနဲ့ရှောင်ရှားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကသတိပေးလိုက်ပါတယ်။သတင်းပတ်နဲ့ချီကြလာပြီးဖြစ်တဲ့ထိုင်းဆန္ဒပြပွဲတွေကြောင့်မို့လို့လည်းမြန်မာစီးပွားရေးလုပ်ငန်းတချို့မှာပါခရက်ရိုက်ခတ်မှုတွေရှိလာနေတာပါ။ထိုင်းဝန်ကြီးချုပ်ကတော့ဒီဆန္ဒပြပွဲတွေအဆုံးသတ်စေဖို့ဥပဒေနဲ့အညီတက်နိုင်သမျှဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့ကနောက်ဆုံးအခြေအနေကိုတော့မန္တနာချန်ကဆက်ပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်သတင်းပတ်တွေနဲ့ခြိကြလာပြီးဖြစ်တဲ့ဆန္ဒပြပွဲတွေဆုံးသက်နိုင်ရေးထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နဝတ်နဲ့အစိုးရဆန့်ကျင်ရေးဆန္ဒပြခေါင်းဆောင်တို့တွေ့ဆုံခဲ့ကြပြီးတဲ့နောက်ထိုင်းဝန်ကြီးချုပ်ကသူ့အနေနဲ့ဥပဒေနဲ့မညီတဲ့တောင်းဆိုချက်တွေကိုလိုက်ရောမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ထိုင်းစစ်တပ်ရဲ့အကူအညီနဲ့အစိုးရဆန့်ကျင်ရေးဆန္ဒပြခေါင်းဆောင်စုထက်တောင်စုပန်နဲ့ဝန်ကြီးချုပ်ရင်းလက်တို့မနေ့ညနေကတွေ့ဆုံခဲ့ကြတာပါဝန်ကြီးချုပ်ကတော့ထိုင်းလူထုတွေကြွေနဲ့အောင်ဥပဒေနဲ့အညီသူ့တက်နိုင်တာဘာမှမဆိုလှုံ့ဆော်ပေးဖို့ဆန္ဒရှိပါတယ်လို့အခုလိုပြောဆိုခဲ့ပါတယ
် I don't know how we can proceed with this offer because this offer normally it doesn't exist of the
ထိုင်းလူထုတွေငြင်းငြမ်းမှုအတွက်ကျွန်မတက်နိုင်တာဘာမှမဆိုလှုပ်ပေးဖို့ဆန္ဒရှိပါတယ်ထိုင်းအစိုးရအနေနဲ့လည်းအစိုးရဆန့်ကျင်ရေးဆန္ဒပြခေါင်းဆောင်အနေနဲ့နောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ဆန္ဒရှိပါတယ်ဒါပေမဲ့လည်းတို့တောင်းဆိုချက်တွေအတိုင်းဆိုရင်တည်ဆဲဥပဒေအရလက်ရှိပြဿနာတွေကိုပြည်လဲစေမဲ့နီလန်ကျမမမြင်ပါဘူးရှင
်အစိုးရဆန့်ကျင်ဆန္ဒပြသူတွေကတော့ထိုင်းဝန်ကြီးချုပ်ရင်းလက်နှုတ်ထွက်ပေးဖို့နဲ့ဂျားပြအုပ်ချုပ်ရေးကောင်စီဖွဲ့စည်းရေးပြီးတော့လွှတ်တော်ဖြတ်သိမ်းရေးတောင်းဆိုနေတာပါဘန်ကောက်မှာတော့ဒီကနေ့အထိဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်သတင်းပတ်တွေနဲ့ခြိကြလာပြီးဖြစ်တဲ့ဒီဆန္ဒပြပွဲတွေအတွင်းအခုချိန်ထိသေဆုံးသူအနည်းဆုံး3ဦးရှိသွားပြီးဖြစ်တယ်လို့ထိခိုက်ဒဏ်ရာသူဥယျာဉ်ဟာလည်း50ကျော်သွားပြီးဖြစ်ပါတယ်ထိုင်းဆိုရကလည်းဘန်ကောက်မြို့ကန်တွေကိုလုံခြုံမှုအတွက်ညဘက်အပြစ်မထွက်ကြဖို့တိုက်တွန်းထားတာပါဒါကြောင့်ဘန်ကောက်မြို့မှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တတိထားသွားလာကြဖို့နဲ့ဆန္ဒပြပွဲတွေမှာပါဝင်ပတ်သက်ခြင်းမလုပ်ကြဘူးဘန်ကောက်မြန်မာတန်ယုံကလည်းကြေညာချက်ထုတ်ပြန်ထားတဲ့အကြောင်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးတင်ဝင်းကအခုလိုပြောဆိုခဲ့ပါတယ
်အဓိကတော့2ချက်ပဲရှိပါတယ်တစ်ချက်ကတော့ဟိုမိမိကိုမိမိလုံလုံချုံချုံနေရထိုင်ကြပေါ့ဗျာနော်အဲ့ဒါမျိုးကျွန်တော်ပြောတာပေါ့နော်ဒါဒုတိယတစ်ခုကြတော့ဆန္ဒပြရေးတမပါဝင်ပတ်သက်တာမလုပ်ဖို့ပေါ့ဘာကြောင့်လဲဆိုတော့ဟိုတနေ့ခိုင်ရန်ဖြစ်ကြတာပေါ့လေနော်အနည်းနဲ့အကြောင်းသားတွေလို့ပြောတယ်အဲ့မှာတည်ဆုံးတဲ့ခံမှာကမ္ဘောဒီးယားတယောက်ပါတယ်လို့လည်းကြားတယ်အဲစသည်ဖြင့်ပေါ့ဗျာနော်အဲအဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံသားလည်းဒီမှာတန်းနေချီရှိတာဟုတ်တန်းနေချီရှိတော့အဲ့လိုမျိုးတွေထဲမှာပါကောင်းပါသွားနိုင်တယ်ပေါ့နော်ဟိုအရင်လည်းပါခဲ့ဘူးတို့လည်းအဲကြားတယ်အခုလည်းအဲပါနေနိုင်တယ်စသည်ဖြင့်နေသားလေးတွေကကျွန်တော်လည်းစိတ်ပူပြီးတော့အဲ့ဒီမှာမပါသင့်ဘူးပေါ့နော်အဲဒါကြောင့်မလို့ကျွန်တော်တို့နိုင်ငံဆက်ဆံရေးပေါ့နိုင်ငံချစ်ကြည်ရလည်းကောင်းနေတဲ့အခါကျတော့ချစ်ကြည်ထိခိုက်သွားနိုင်တယ်ဆိုတဲ့ဟာမျိုးဆိုတော့အဲ demonstration မှာတော့မပါသင့်ဘူးပေါ့အလုံးပါပဲဒီအချိန်မှာတော့အထူးသဖြင့်တော့မိမိကိုမိမိလုံလုံရေးပေါ့နော်သူပြည်ပြို့ဆိုတာမျိုးပဲကျွန်တော်မှားချင်ပါတယ
်ဒါအပြင်အခုလိုဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေသေးတဲ့အတွက်ကြာလာတာနဲ့အမျှစီးပွားရေးလုပ်ငန်းတွေမှာပါထိခိုက်မှုတွေရှိလာနေတယ်လို့ဘန်ကောက်မြို့မှာတက်ခိုကန်ငယ်လေးဖွင့်လှစ်ပြီးငွေလွှဲလုပ်ငန်းလုပ်ကင်နေသူမြန်မာစီးပွားရေးလုပ်ငန်းရှင်တူကလည်း VOA ကိုပြောပါတယ
်ကျွန်တော်အဓိကလုပ်နေတဲ့စီးပွားရေးလုပ်ငန်းမှာတော့အရင်ကတော့မထိခိုက်သေးဘူးဆိုတော့တော်တော်လေးတော့ထိလာပြီလားငွေကြီးကလည်းကမောင်းကမောင်းဖြစ်တယ်ဗျာကိုရရဆိုရင်တကယ်လည်းနေရက်လောက်က3200ပတ်ချလိန်နားလောက်ကလည်းအခုက3250ပတ်ချလိန်လောက်ရောက်သွားတယ်ဗျာအဲ့တော့ငွေသေးမှလည်းကမောက်ကမဖြစ်တယ်နောက်ပြီးတော့ပမာပြားနဲ့ဒေါ်လာဝယ်လာတဲ့လူတွေကလည်းပိုကြိုက်တယ်ဆိုရင်အနေထားရှိတော့ဒေါ်လာပဲဝယ်လာတယ်အဲ့တော့ငွေလဲလုပ်ငန်းတွေပါတယ်ဆိုလို့ရှိရင်ဟိုအရင်လောက်တော့မကောင်းတော့ဘူးပေါ့နော်ဒီပြဿနာဖြစ်တော့ပိုဆိုးသွားတာပေါ့နော်ကုန်တယ်လည်းမတက်လာတော့ဘူးအဲ့လိုမျိုးတွေရှိအောင်ကျွန်တော်ဆိုလို့ရှိရင်ဒီချိန်တို့ကုန်တယ်တွေကအများကြီးလာတယ်ဗျာ။အာပရင်မွေးနေ့ shop ပဲရှိတယ်ဗျာ။ဒီဇင်ဘာ shop ပဲရှိတယ်ဗျာ။ Happy New Year shop ပဲ။ဒီ shop ပဲတောင်းရောင်းနေဗျာ။အဲအဲ့လိုမျိုးတွေရှိတော့လူရအများကြီးလာကြတယ်။ဒါပေမဲ့ဒီခုဆန္ဒပြတဲ့ပြဿနာကြောင့်တော့လူကအရန်နေသွားတယ်။ဒါနဲ့လူကတစ်ဝက်လောက်ကျသွားတယ်။ကုန်တယ်လည်းနာနေတယ်။ငွေအလာနေတဲ့ပစ္စည်းလည်းစိတ်မတော်တော့ဘူး။
ထိုင်းဆိုရဆန့်ကျင်ဆန္ဒပြခေါင်းဆောင်တွေကတော့မနေ့တနင်္ဂနွေနေ့ဟာသူတို့အတွက်အောင်ပွဲခံနေ့ဖြစ်ရမယ်လို့ပြောဆိုထားခဲ့ပြီးတော့ဝန်ကြီးချုပ်ညင်လက်မနှုတ်ထွက်မချင်းဝန်ကြီးဌာနတွေကိုတခုချင်းတင်သွားမယ်လို့လည်းတန်ဋိဌာန်ချထားကြောင်းပြောဆိုခဲ့ကြပါရဲ့ရှင်